မြန်မာဒီမိုကရေစီလှုပ်ရှားမှုကိုတရားဝင်မဟာဗျူဟာမြောက်ကူညီနိုင်မှုအမေရိကန်ကာကွယ်ရေးဆိုင်ရာဥပဒေပြင်ဆင်မှုမူကြမ်းကိုအထက်လွှတ်တော်ကအတည်ပြုလိုက်ပါပြီ။အမေရိကန်ထက်လွှတ်တော်မှမစ်စ်မက်ကော်နယ်ဦးဆောင်ပြီး2022ခုနှစ်ဗန်ဒါနှစ်အတွက် NDAA လို့တူကောက်ခေါ်တဲ့အမျိုးသားကာကွယ်ရေးလုပ်ပိုင်ခွင့်ဥပဒေပါမြန်မာရေးဆိုင်ရာပြင်ဆင်ချက်ကိုမနေ့ကအတည်ပြုပေးလိုက်ပြီးသမ္မတလက်မှတ်ရေးထိုးဖို့ပို့ပေးလိုက်ပါပြီ။မြန်မာစစ်ကောင်စီဘော်ရေးယူဖို့အပြင်NUG မြို့သားညီညွတ်ရေးအစိုးရလိုပြည်သူကိုယ်စားပြုအဖွဲ့တွေကိုတရားဝင်အသိမဲ့ပြုအရေးမဟာဗျူဟာကိုအမေရိကန်အစိုးရထိပ်ပိုင်းရာရှိတွေအနေနဲ့နှစ်လအတွင်းလွှတ်တော်ကိုတင်သွင်းဖို့အပိုင်းပါဝင်အောင်အထက်လွှတ်တော်မှမစ်စ်မက်ကော်နယ်ကဖြည့်ဆွတ်ထည့်သွင်းလိုက်တာပါမြန်မာဒီမိုကရေစီရေးတောက်လျှောက်ထောက်ခံလာတဲ့မက်ကော်နယ်နဲ့အတူအမေရိကန်အဓိကပါတီကြီးနှစ်ခုလုံးကဩစာကြီးတဲ့အထက်လွှတ်တော်မှတွေပေါင်းပြီးဒီမူကြမ်းကိုတင်သွင်းခဲ့ရမှာမြန်မာနိုင်ငံမှာဒီမိုကရေစီအစိုးရပြန်လည်အုပ်ချုပ်နိုင်စေရေးနဲ့မျိုးသားပြန်လည်တင်မြဲရေးတို့ကိုလည်းထည့်သွင်းထားပါတယ်။အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုတောက်လျှောက်ထောက်ခံလာခဲ့တဲ့ Republican ထက်လွှတ်တော်ခေါင်းဆောင် McConnell ကဒီဥပဒေကိုဥဆောင်လွှတ်ခွင့်ရလို့ဂုဏ်ယူတဲ့ American အနေနဲ့မဟာဗျူဟာမြောက်လက်တွေ့ကူညီနိုင်အောင်ပြင်ဆင်လိုက်တာပါလို့ဗိုလ်ထုနေ့ကကြေညာချက်ထုတ်ပြန်ပြောလိုက်တာဖြစ်ပါတယ်။ဒီပြင်ဆင်ချက်အရ American နိုင်ငံရဲ့ဝန်ကြီးဌာနနောက်နိုင်ငံတကာဖွံ့ဖြိုးရေးကူညီပေး Agency USAID နောက်ဗန္ဓာယီဝန်ကြီးဌာနနဲ့ကာကွယ်ဝန်ကြီးဌာနကအရာရှိတွေအနေနဲ့ပါ NUG ဆွေးနွေးတဲ့ CDM လို့ရှာမှုကိုကူညီဆိုင်ရာအပါအဝင်အမေရိကန်မူဝါဒနဲ့လုံခြုံရေးရည်မှန်းချက်တွေကိုလွှတ်တော်မှာလူကိုယ်တိုင်ရှင်းပြဖို့လည်းဒီထက်မှထည့်ထားပါတယ်ခင်ဗျာ